အင်္ဂလန်ပရီးမီယားလိဂ်က Chelsea အသင်းပိုင်ရှင် Roman Abramovich နဲ့ဆက်မှုလုပ်ငန်းရှင် Oleg Deripaska အပါအဝင်ရုရှားနိုင်ငံကနာမည်ကြီးဘီလီယံနာတထည်အများပြားကိုနံခတ်ပိတ်ဆို့တဲ့စီးရင်ထဲမှာထည့်သွင်းလိုက်တယ်လို့ပရတိန်ဆိုးရကပြောလိုက်ပါတယ်။အဲ့ဒီရေးယူပိတ်ဆို့လိုက်တဲ့စီးရင်အသစ်ထဲမှာ Rosneft စွမ်းအင်ကုမ္ပဏီမှုဆောင်အရာရှိချုပ် Igor Session BDB ဘဏ်ဥက္ကဋ္ဌ Andrei Kostin Gazprom စွမ်းအင်ကုမ္ပဏီကြီးက Alexey Melnyi Transfer Pipeline ကုမ္ပဏီပိုင်ရှင် Nikolai Tokarev နဲ့ရုရှားဘဏ်ဥက္ကဋ္ဌဒီမီထရီလက်ဗဒက်ဖ်တို့ပါဝင်တယ်လို့ဗြိတိန်အစိုးရကဒီနေ့ကြေညာချက်ထုတ်ပြန်ပြောပါရယ်ရုရှားကယူကရိန်းကိုကြီးကြော်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်အစိုးရဘက်ကအခုလိုအရေးယူပိတ်ဆို့လိုက်တာဖြစ်ပြီးတော့အခုလိုအရေးယူလိုက်တဲ့အတွက်ဒီစီးရင်မှာပါတဲ့သူတွေရဲ့ဗြိတိန်နိုင်ငံမှာရှိတဲ့ပိုင်ဆိုင်မှုတွေကိုဗြိတိန်အစိုးရကထိန်းချုပ်လိုက်ပြီးဒီလူတွေကိုလည်းဗြိတိန်နိုင်ငံကိုခီးသွားလာခွင့်နဲ့တားမြစ်လိုက်ပါရယ်ဒါကြောင့်ဒီလူတွေအနေနဲ့ဗြိတိန်နိုင်ငံကလူပုဂ္ဂိုလ်တွေစီးပွားရေးလုပ်ငန်းတွေနဲ့ငွေကြေးလွှဲပြောင်းမှုတစ်စုံတစ်ရာလုပ်လို့ရတော့မှာမဟုတ်ပါဘူး။အခုလိုတန်ခတ်ရေးယူမှုတွေလှုပ်ဆောင်လိုက်တာဟာဗြိတိန်အစိုးရအနေနဲ့ယူကရိန်းပြည်သူတွေကိုအပြည့်အဝထောက်ခံတယ်ဆိုတာကိုပြသတဲ့အနေနဲ့လှုပ်ဆောင်လိုက်တဲ့နောက်ဆုံးခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းပြောပါရယ်။ဒီလူတွေက Deripaska ကတော့စစ်ပွဲကိုဆုံးသတ်ဖို့ပြီးခဲ့တဲ့ match လောက်9ရက်နေ့ကတောင်းဆိုခဲ့ပြီး Chelsea အသင်းပိုင်ရှင် Roman Abramovich ကတော့အခုလအစောပိုင်းကလေးက Chelsea အသင်းကိုရောင်းဖို့ပြောခဲ့ပြီးတော့ရတဲ့ငွေတွေကို Ukraine စစ်ပွဲမှာထိခိုက်သွားတဲ့သူတွေကိုလူဖို့ကတိပြုထားပါတယ်ခင်ဗျာ။